လွန်ခဲ့တဲ့10နှစ်က Saffron Revolution ဆိုပြီးတော့နိုင်ငံတကာမှာထင်ရှားသွားတဲ့ရွှေကောင်ရောင်တော်လှန်ရေးကာလအတွင်းရန်ကုန်မြို့ရဲ့လမ်းမကြီးတွေမှာကြားရတဲ့ပြစ်ဒဏ်ခတ်ဒဏ်အော်ဟစ်ညှဉ်းပန်းတွေပါ။ဒါကြောင့်တန်ခါတော်တွေလမ်းပေါ်ထွက်လာခဲ့တာလေ။9ရက်6လ2009ရည
်မှာဟုတ်ကူမှာဥသိန်းတွေတုံးမအရိုက်ခံရတာ။သနတ်တွေနည်းနဲ့အရိုက်ခံရတယ်၊နှစ်တလမတုတ်တွေနဲ့အရိုက်ခံရတယ်၊အတိုင်းမှာကြိုးတော့ပြီ။ဥပညာဆက်ကတော့အဖွဲလေးပေါ့။ကျွန်တော်တို့ကအဲ့ဒီဟာအကြောင်းအမဲ9ရက်6လ2009ရည်နေ့မှာကြတော့ဥဥဒရာတို့ဥကိလာတာတို့ဥစန္ဒီမာတို့ဥသူမနာတို့သူတို့တွေနဲ့ကျွန်တော်နဲ့မန္တလေးမြို့တောင်ဖွင့်မြို့တိုင်ဝါဆိုကြောင်းမှာကိုယ့်ရဲ့ကုလနဲ့ထောင်ခွင့်မှာစီဝေးကဆုံးဖြတ်ကြတာမာမိတ်လို့ပြောကြကြမှာညီမရဲ့တိထုတ်ထုတ်ပြီးတယ်မှာဆိုရသည်ကိုတောင်းဆိုကြတဲ့ကျက်ပို့ပြီးတော့ဆက်6ရက်နေဒီအချိန်ပြေးတယ်ပေါ့ဆိုရအောင်ဆိုရဘာမှအကြောင်းမပြန်လို့လုံလန်တာပေါ့
2000ရွှေအောင်ဒေါ်လာရင်းအပြီးနှစ်ရှစ်ထောင်တန်းချမှတ်ခံလိုက်ရတဲ့အရှင်ဂံဘီရခေါ်ကိုညီညီလွင်ပြောပြနေတာပါရွှေရောင်တော်လိုင်းလှုပ်ရှားမှုကဘလောက်အင်အားကောင်းကလေးဆိုတော့သူက
ညီမနဲ့ညီမမျိုးပေါင်းအလုံးပေါင်း300ကျော်ရှိတယ်မျိုးပေါင်း200ကျော်မှာရွှေရောင်တော်လိုင်းလှုပ်ရှားမှုကဖြစ်သွားတယ်ပေါ့ပြီးတော့ဒီဒီတွင်းနဲ့မဟုတ်ဘူးကမ္ဘာနိုင်ငံမျိုးတွေကလည်းလိုက်ကြတယ်ထိုင်းတို့အမေရိကတို့ဂျာမနီတို့ဂျပန်တို့ဒိန်းမတ်တို့ကတော့အစသဖြင့်လိုက်ကြတာပဲ
ဒီလိုမဖြစ်ခင်အစပြိုးနေတဲ့ပြဿနာကတော့အောက်ဂုလမှာစစ်ဆိုးရွားကဓာတ်ဆီဈေးတွေချက်ချင်းမြင့်လိုက်လို့ကုန်စည်နှုန်းတွေခုန်တက်သွားတဲ့အတွက်ပြည်သူတရားလုံးရဲ့ဒေါသထွက်ခဲ့ရတာဖြစ်ပါတယ်။ဒါကို88မျိုးဆက်ကြောင်းသားခေါင်းဆောင်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကပြည်သူကိုယ်စားပြုဆန္ဒပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့အရှင်ဂမ်ဘီယာတစ်ဖြစ်လဲကိုညင်ညီလွင်က
ဘယ်သူမှဆန္ဒမပြရတဲ့အချိန်မှာကိုစင်ကျော်တို့ကထားပြီးဆန္ဒမဆန္ဒပြလိုက်တာ။မဆူဆူမျိုးတွေဆန္ဒပြကြတယ်။ကိုမင်းကိုနိုင်တို့တွေလှုပ်ကြတယ်ပေါ့။အဲအဲ့ဒါတွေကရှင်အောင်တော်လိုင်းချို့အမြုပ်တွေကိစ္စတွေပဲ။ဒါပေမဲ့သူတို့ကအထွေထွေသပိတ်ကြီးအစီသူတို့ဆွဲမခေါ်ပေးနိုင်ကြပေမဲ့သူတို့လုပ်တဲ့လုပ်ရတဲ့အစာပြုတ်ပေးကြတဲ့ဟာတော်တော်အရေးကြီးပါလေ။လူတို့ကိုအကြောက်တရားတွေတော်တော်ညော့ကြသွားစေပါလေ
။တကယ်တော့နိုင်ငံကြီးကျင်းသားဟောင်းတန်ခါတွေနဲ့မျိုးဆက်တဲ့ရဟန်းပြိုတွေနီးစပ်ရအစုအဖွဲ့တွေကိုမြန်မာပြည်အနှံ့ရှုတ်ဝက်ဖွဲ့စည်းထားပြီလို့ကိုညင်ညီလင်ကပြောပြပါဗျ
။ရှင်အောင်တော်လိုင်းမဖြစ်ခင်လေကကျွန်တော်လိုက်ပြီးတော့ဖွဲ့စည်းတဲ့တန်ခါအဖွဲ့တွေအပြင်တခြားမြောက်တန်ခါအဖွဲ့တွေလည်းရှိတယ်။မြန်မာနိုင်ငံလုံးဆိုင်ရာတန်ခါတမကြီးအဖွဲ့ချုပ်တို့မိတ်ဆွေကောင်စာကြည့်လိုက်အဖွဲ့တို့အဲ့လိုအဖွဲ့တွေရှိနေကြတယ်မိတ်ဆွေကောင်စာကြည့်တဲ့အဖွဲ့တို့ဥသောဘာသာနဲ့ဥဝိတ္တိယလို့ခေါ်တဲ့မင်းတုံညာပေါ့သူတို့တွေကဥဆောင်ရတယ်မြန်မာနိုင်ငံဆိုင်ရာတန်ခါတမကြီးအဖွဲ့တို့ဥကီလာတာနဲ့ဥဥဒရာတို့ကဥဆောင်ကြတယ်ကျွန်တော်ဖွဲ့လာကယဟန်တို့တမကာတို့သာသနာတဥတို့သာသနာတမကာတို့တန်ခါဒုဒအဖွဲ့တို့သောတုဒနာဘိက္ခုတို့ဘာလို့ပေါ့ဗျာဒါတွေကကျွန်တော်လိုက်ဖွဲ့တဲ့အဖွဲ့တွေအဲ့တော့ကျွန်တော်မဖွဲ့တဲ့အဖွဲ့တွေနဲ့အခြားတန်ခါအဖွဲ့တွေနဲ့အတူတူစုစည်းကြဖို့အထောက်အကူနဲ့ဆရာတိုင်မင်ကကြာအဲ့ဒီဖော်လေးနဲ့လိုက်တွေ့ပြီးတော့ဦးဧပတိယသူခေါ်တယ်မင်းတို့ညာတော့နဲ့တွေ့တယ်နောက်ဦးဥဒရာတော့နဲ့တွေ့တယ်တွေ့ပြီးတော့ကျမဒီဖော်လေးစုစည်းကြမယ်ပေါ့မဟာမိတ်လို့ကြမယ်ပေါ့အဲ့ဒီ2006ကလေးကကျွန်တော်တို့စဉ်းစားခဲ့ကြပြီးလားပါဒါမှမဖြစ်ကြအောင်
ကျွေးအောင်တော်လိုင်းရေးကိုစေဆိုးရကကြမ်းဖက်ဖြူခွဲပြီးနိုဝင်ဘာလထဲမှာတော့သူ့ကိုဖမ်းမိသွားပါတယ
်။ကျွန်တော်က2009ခုနှစ်နိုဝင်ဘာ4ရက်နေ့နေ့နဲ့ဆန္ဒနာရီခွဲမှာမိသွားတာ။မန်လေးနဲ့ဆင်ကိုင်းကြားပေါ့။ဆင်ကိုင်းထွန်ကတက်ဆီဆိုင်တစ်ဆိုင်ပြေးမှာကျွန်တော်မိသွားတာ။ဝိုင်းပြီးတော့ထိုးချိန်ပြီးတော့ချုပ်ပြီးတော့မျက်နှာကိုခေါင်းစင်နဲ့ကြည့်အုပ်ပြီးတော့ကားပေါ်ဆက်တင်သွားတယ်။မောင်းထွက်သွားတော့ပြီးတော့ဘယ်ရောက်လဲဆိုတော့စစ်တပ်တစ်ခုလည်းကတိုက်တစ်ခုလည်းမရောက်နေလား။အဲရောက်တော့မှကျွန်တော်ခေါင်းစုပ်ကိုဖြုတ်ပြီးပြီးတော့အဲ့မှာကမ္ဘာတိုင်းနဲ့လက်နယ်ကိုလက်ထိတ်ခတ်ထားတယ်လက်ထိတ်ခတ်ထားပြီးတော့အော်သူတို့စစ်ကြောရေးလုပ်ကြတော့ဗောဗျာနီရောညောင်မဲရအောင်အဲ့မှာခုနှစ်ရက်လောက်ရှစ်ရက်လောက်ရှိမယ်တင်တယ်ကျွန်တော်တို့စစ်ကြောရေးလုပ်နေချိန်မှာညာဘက်မှာသူတို့အိုက်ဆာဖာတယောက်ကရုတ်တရက်ပြုတ်လိုက်တဲ့အချိန်မှာကျွန်တော်ကြားလိုက်တာတကွနိုင်လို့ကြားလိုက်တယ်ဗျာအိုက်စစ်တပ်ကမှရောက်လေလားအဲ့တော့ SPD က7ရက်နေ့နေ့ပိုင်းမှာကျွန်တော်ကိုနေနဲ့မန်းလေးရနေရန်ကုန်ခေါ်သွားပြီးတော့အင်းစိန်ထောင်နဲ့အတိတန်ထောင်နဲ့မှထည့်ထားတယ်။ SC ရုံးကရှိတယ်အတိတန်ထောင်နဲ့မှာ။အဲ SC ရုံးကနဲ့မှာကျွန်တော်စစ်ကြောပြန်ရော အဲ့ဒါတော့၃လလောက်ကြာတယ်ကျွန်တော်ဖွဲ့စည်းထားတဲ့တန်ခါးလေးဘယ်နေရာတွေမှာရှိတယ်ဆိုတော့သူကသိကျင်တာဒီကနေတဲ့တော့ခန်းကြီးချောင်းပေါ့ခန်းကြီးချောင်းမှာတော့ရိုက်နဲ့ဟိုလက်စမန်ချောင်းနောက်ပြန်ခတ်ထားတယ်ခြေချင်းခတ်ထားတယ်အဲ့ဒါကိုလာလာပြီးတော့မြင်မျက်နှာကိုဖောက်ကွက်နေလို့ပြီးတော့လာလာရိုက်နေတာတပတ်တစ်ခါတော့တစ်ခါလေးတပတ်နှစ်ခါတော့ဖြစ်တယ်အဲ့လိုလာရိုက်ထိုးချိန်နေကြတာအဝတ်မပါဘူးကြာအန်တာဝယ်ရလေးနဲ့ပဲအဝတ်တွေလည်းအကုန်ချက်ထားတယ်တို့ကျွန်တော်ထက်ကပစ္စည်းတွေအကုန်သိမ်းသွားတယ်စားစရာတွေရောဘာတွေရောအကုန်လုံးဝတ်စားတွေရောစောင့်တွေရောဘာတွေရောအကုန်သိမ်းသွားတယ်တမန်လေးမှရှိတယ်အဲ့တမန်လေးတော့ပဲအေးရတာအဲ့လိုထားတာခန်းကြီးဆောင်တော့အဲ့ဒါလည်းအစလမ်းလျှောက်ဖို့ပြောတာကြာကျွန်တော်အပြစ်ထွက်လမ်းလျှောက်ဖို့ကျွန်တော်တို့ဒီတော့ခန့်တရားရေခဲမှရှိတဲ့နေရာလေတော့ပြည်ထောင်တနေကုန်းမှတယောက်ကိုလည်းနာရီနှောက်ချိန်ပေးတာတယောက်ထွက်နေကျန်တဲ့ခန့်ပြီးပိတ်တာနောက်တယောက်ထွက်နေနောက်ခန့်ပိတ်အဲအဲ့ခန့်ပြန်ပိတ်အဲ့လိုတယောက်တနာရီနှောက်ချိန်ပေးတာအဲ့လက်ကြမ်းလေအဲ့ဒါမလုံလောက်ဘူးဖြစ်နေတာမလုံလောက်တော့ပြီးတော့ခြေစမ်းလက်ဆံပေါ့ကျမရေရလူကတော့ကျွန်တော်အဲ့ဒီကောက်ပြောရထောင်းပါဦးစောရချက်ကိုပြောတယ်ဘာမှတုံ့ပြန်မှုမရဘူးအဲ့တော့ကျွန်တော်လက်စိတ်ဆုပ်ပြီးကမှမြင့်ဆန္ဒနေပြောတော့အဲ့မှာချုပ်တော့တာကျွန်တော်
ရွှေအောင်တော်လန်ရဲ့ကြောင့်ပြောင်းလဲတွေဖြစ်လာရတယ်ဆိုတဲ့အကြောင်းကိုလည်းအရှင်ခံပြရတဖြစ်လဲကိုညီညီလင်ကအခုလိုသုံးသပ်ပြောဆိုပါတယ
်။ဟိုတစ်ခုချင်းစီပြောရမယ်ဆိုတော့အများကြီးပဲဗျာ။ဟိုပြောင်းလဲတွေဖြစ်လာတယ်။အဓိကပြောရမယ်ဆိုတော့ဆရာနာရှင်တွေရဲ့နှစ်ဖုံကိုဆွဲခွာပြလိုက်တာနဲ့နောက်လူလူအကြောက်တရားယော့နေသွားတယ်။ထောက်ခွန်ပါကတာပေါ်လာတယ်။ဒါနဲ့တစ်ခုနောက်ဦးအောင်ကြည်တို့တွေကြားခံပြီးတော့ဒေါန်ဆန်းဟိုကြီးနဲ့ပြည်ဆောင်ဆွေးနွေးတွေမရှိမနေလောက်ရတယ်။ဒါတစ်ခုနောက်ကလဒမကနေ special and mine ပေါ့အထူးတန်တမန်လွတ်ပေးရတယ်ဒါတခုနောက်အဲဟိုပေါ့မစာကွန်တနာလို့လူခွေကိုယ်စလည်းလည်းမကြာလွတ်ပြရတယ်အဲ့လိုမျိုးတွေလည်းတခုပေါ့ဒီလိုလုံးလိုက်တဲ့အတွက်သမိုင်းမှာတန်ခါးလေးအခန့်ကလာဓမ္မဝိညာဉ်နဲ့အညီဒီလိုသပိတ်မှောက်တဲ့တော်လှန်ရေးပေါ့အဲ့ဒီဟာတခုပေါ်လာခဲ့တယ်ပေါ့တူတူနဲ့ပြောရတော့NLD ပြန်ပြီးတော့လှုပ်ရှားဝင်ရလာတယ်ပေါ့အကြိုက်ဆုံးနှစ်တစ်ဆုံးကတော့မီဒီယာတွေလူနောက်ခွင့်ဒီရလာတယ်လူလူကြောင့်တရားရောနေသွားတယ်အဲ့ဒါနှစ်ခုပါပီတိဖြစ်ဆုံးနှစ်ခုပါပဲ
အခုတော့အရှင်ခံပြရခေါ်ကိုညီညီလင်ဟာထောင်ထဲမှာခံခဲ့ရတဲ့စိတ်ဒဏ်ရာတွေအတွက်စေကုသရင်ကျမ်းမာရေးပြန်လဲပြိုးထောင်နေရပါတယ်ခင်ဗျာ